အခုဝေဒနာရှိဖို့ကိုနည်းနည်းပြောပြပါမယ်။တရားထိုင်ခံရှိတဲ့ပုဂ္ဂိုလ်များမှာအထုသမဲ့ထိုင်လို့10မိနစ်တောင်10မိနစ်လောက်ကြာရင်မြောင်းနာကျဉ်းနာနာရာကြိုက်တာစတဲ့ဒုက္ခဝေဒနာတစ်ခုခုကိုခံစားရတတ်တယ်။ထိုင်နေရယောဂီများမှာတော့အထုသမှာတဏှာဤကံကြာမှဒုက္ခဝေဒနာတစ်ခုခုကိုခံစားရတတ်တယ်။ဒီလိုဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါအလွန်မထင်ရှားသေးရင်သင်္တိုင်းအာယုံဖြစ်တဲ့ဖောင်းမှုပိတ်မှုထိုင်မှုထိမှုကိုပဲကျူမြဲကျူနေပါသင်္တိုင်းအာယုံကိုရှုလို့မရတော့အောင်ညောင်းညာနာကျင်ကြိုက်ခဲကထင်ရှားလာမှသာညောင်းနေညောင်းနေကျင်နေကျင်နေကြိုက်တယ်ကြိုက်တယ်စသည်ဖြင့်သင်နေရင်စူးစူးဆိုင်ဆိုင်ကျူပါဝေဒနာအသေးရဲ့မကြမ်းမိမှာပဲရော့ရင်လည်းသွားတတ်ပါတယ်ပျောက်ရင်လည်းသွားတတ်ပါတယ်ဝေဒနာကအကောင်းနေရင်တော့ကြာကြာရှိမှတ်ပေတဲ့လေရော့မသွားရော့လည်းမသွားပြောက်လည်းမသွားပဲပူဆိုးလာတယ်လို့တောင်းဆင်ရတတ်ပါတယ်အမှန်တော့ပူဆိုးလာတာမဟုတ်ပါဘူးဒုက္ခဝေဒနာရဲ့မခံစားတဲ့သဘောအခံခက်တဲ့သဘောကိုပိုးပြီးတော့သိလာခြင်းသာဖြစ်တယ်ဝေဒနာကိုရှိရမှာရော့တာပြောက်တာတက်တာတာပူဆိုးတာကဗဒနာမဟုတ်ပါဘူးဝေဒနာရဲ့သဘာဝလက္ခဏာတာမဉ္ဇဉ်လက္ခဏာကိုတိဘုဒ္ဓနဲ့လိုရင်းပရဏပါအနိဋ္ဌဖုဒ္ဓဘာနုဘောနာလက္ခဏာဒုက္ခဆိုတဲ့အတိုင်းအလိုမရှိအပ်တဲ့အထိအတွေ့ကိုခံစားတဲ့သဘောမခံစားတဲ့အခံရဆက်တဲ့ထိတွေ့ခြင်းရဲ့ကိုခံစားရတဲ့သဘောဟာဒုက္ခဝေဒနာရဲ့သဘာဝလက္ခဏာသီးသန့်ပင်ကိုရင်းသဘောပါပဲအဲ့ဒီမခံစားတဲ့ထိတွေ့ခြင်းရဲ့ခံစားမှုကိုနာရယ်နာရယ်ကျင်နေကျင်နေစသည်ဖြင့်ကျူတည်နေတာကတတိပဌာန်ဥပဒနာကုသိုလ်စိတ်ပါမခံစားတဲ့ဆင်းရဲကိုခံစားတဲ့သဘောဒုက္ခဝေဒနာကအကုသိုလ်အဲ့ဒီခံစားမှုအကုသိုလ်ဝေဒနာကိုတတိဥသိတဲ့စိတ်နဲ့ကျူတည်နေတာကဝိပဒနာကုသိုလ်စိတ်လို့ခွဲခွဲခြားခြားကွဲကွဲပြားပြားသိပြီးရှင်းမှတ်ဖို့လိုပါတယ်အဲ့ဒီလိုခွဲခွဲခြားခြားနားလည်သဘောပေါက်ပြီးဝေဒနာကိုနားရနားရကျင်းနေကျင်းနေစသည်ဖြင့်အတတ်နိုင်ဆုံးသိထောင်သည့်သင်နေရင်စူးစူးဆိုင်ဆိုင်ကျူမရဲ့စိတ်တည်ငြိမ်လာတာနဲ့အမျှပထမဆုံးမခံစားတဲ့သဘောဆင်းရဲတဲ့သဘောကိုပို့ဖို့သိလာပါတယ်။ဒါဟာဒုက္ခဝေဒနာရဲ့သီးသန့်ပင်လို့ရင်းသဘောဝလက္ခဏာကိုပိုင်ပိုင်ခြားခြားသိလာတာပါပဲ။အဲ့ဒီအမိရင်လာတဲ့အခါကျတော့နာရဲနာရဲကျင်နေကျင်နေလို့ရှိရမှာ။နာတဲ့နေရာကျင်တဲ့နေရာနာတဲ့ခန္ဓာကိုစိတ်ပိုင်ကျင်တဲ့ခန္ဓာကိုစိတ်ပိုင်မတွေ့တော့ဘဲနဲ့နာနေတဲ့သဘောနဲ့ရှုတိစိတ်သက်သက်၊ကျင်နေတဲ့သဘောနဲ့ရှုတိစိတ်သက်သက်ဒီအရှိဘာနဲ့ရှုတိစိတ်နှစ်ခုပဲယောဂီတွေ့နေရတယ်။နာတဲ့ကျင်နဲ့ကိုယ်လက်အင်္ဂါဆိုတာလည်းမတွေ့တော့ဘူး။တခါတည်းရန်နာတဲ့ကျင်နဲ့ဆိုတဲ့ခန္ဓာကိုယ်ကိုလည်းမတွေ့တော့ဘူး။သူပါတွေ့နေရတယ်လေဆိုတော့နာသဘာဝသက်သက်၊ကျင်သဘာဝသက်သက်၊ဆင်းရဲသဘာဝသက်သက်ကလေးနဲ့သူ့ကိုရှုတိနေတဲ့စိတ်ဒါပဲသိရတော့တယ်။အဲ့ဒါဟာဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုသိနေခြင်းပဲအဲ့ဒီလိုသိရတာနေပြီးတစ်ဖြည်းဖြည်းဝေဒနာရော့ရင်လည်းသွားတတ်တယ်ကြောက်ရင်လည်းသွားတတ်တယ်ကြောက်သွားရင်တော့သင်္တန်းအာယုံဖြစ်တဲ့ဖောင်းမှုပိတ်မှုကိုရှုနေကြတဲ့ဆရာရှုရမယ်မရော့ပဲမပြောက်ပဲပိုးပြီးနာကျင်လာတဲ့ဆိုရင်လည်းရှုမှတ်မှုလွတ်မပြေရဘူးတဲကြီးခံနိဗ္ဗာန်ရောက်ဆိုတဲ့စကားကိုစိတ်မှထားပြီးသိခံနိုင်တဲ့မြတ်အောင်ဤသိခံကသိခံပြီးတော့ဆက်လက်ရှုနေရမယ်ဩပနုပန္နဒုက္ခဝိရိယနာဘိဘဝိတဝဘာဝနာပံပါရိတိဖြစ်ပေါ်လာတိုင်းသောဆင်းရဲကိုကြီးမားသောဝိရိယဖြင့်လွှမ်းမိုး၍ဝိပဿနာဘာဝနာကိုကြီးစေ၏ဆိုတဲ့ဝိသရိမေမဟာတိတာစကားကိုစိတ်မှထားပြီးမကျော့တဲ့ဇွဲလုံးနဲ့ဝိရိယနဲ့စဲစဲမဲမဲရှင်းမှတ်ရမယ်အဲဒါလို့ဇွဲကောင်းကောင်းနဲ့ရှင်းမှတ်ရင်မကြမီနာမှုနဲ့ရှုတိစိတ်ကျင့်မှုနဲ့ရှုတိစိတ်စသဖြင့်တစုံသည်တစုံသည်တွဲသည်တွဲသည်ဖြစ်လာတယ်ဒါဟာအရှိကံနန္တရားနဲ့ရှုတိတဲ့နန္တရားကိုပိုင်ပိုင်ခြားခြားသိခြင်းပဲဒီအခါမှာနာမှုကျင်မှုရဲ့တရားလက်ခြေခါစသည်ကိုတောင်းမတွေ့ရတော့ဘူးပုဂ္ဂိုလ်တ attva အနေနဲ့လည်းမတွေ့တော့ဘူးနာသဘောကျင်သဘောတက်တက်ပဲသိရတွေ့ရတယ်ဒါဟာတက္ကရာဒိဋ္ဌိကိုဝိပဿနာဉာဏ်ကသတိငါပဟံနဲ့ပယ်သထားတာပါပဲသတိငါပဟံဆိုတာဝိပဿနာဉာဏ်တစိတ်တေသနဲ့ကိလေသာတစိတ်တေသကိုပယ်တာကိုတင်ကဗဟံလို့ခေါ်တယ်။အဲဒီလိုအခါမှာရှုမှတ်လို့အလွန်အရသာရှိပါတယ်။ဘာကြောင့်လဲဆိုတော့ပုဂ္ဂိုလ်တ attva ဆိုတာမပါတော့မတွေ့တော့ပဲနာရကျင်နာကိုခံစားရမှုမရှိတော့ပဲရှုလိုက်တိုင်းရှုလိုက်တိုင်းနာမှုကျင်မှုသဘောကိုသိနေုံသိနေုံခက်သိနေရလို့ပဲ အဲ့ဒါလို့ရှုနေတဲ့မှာဝေဒနာဟာအရှင်ဆုံးအခြေအနေဖြစ်တတ်သွားပြီးတဖြည်းဖြည်းလက်တန်းတစ်ထောက်သာနေရာကလေးမှာစုခဲလာရတာဖြာကနေပေါက်ပွဲကြည့်ပြည့်ရင်လည်းသွားတတ်တယ်တဖြည်းဖြည်းတည့်စီတည့်စီရင်လည်းပျောက်ပျောက်သွားတတ်တယ်ဒါဝေဒနာရဲ့မတည်ငြဲတဲ့သဘောအနိစ္စလက္ခဏာကိုသိခြင်းပဲမတည်ငြဲတဲ့သဘောကိုသိမြင်ရင်တော့ဆင်းရဲတဲ့သဘောဒုက္ခလက္ခဏာအလိုအတိုင်းမဖြစ်တဲ့သဘောအနတ္တလက္ခဏာတွေကိုလည်းသိရမြင်ရတော့တာပဲဒီအနိစ္စဒုက္ခအနတ္တသဘောသုံးမျိုးဟာယုတ်တိုင်းနံတိုင်းမှာရှိလို့သူတို့ကိုယုတ်နံတို့ရဲ့ပါမညလက္ခဏာများအများဆိုင်လက္ခဏာများလို့ခေါ်တယ်ဝေဒနာကိုအောင်ဤသိခံပြီးဝိရိယကြီးကြီးထားသမာဝယမအသင့်ပြီးစွတ်စွတ်ဆိုင်ဆိုင်ချွတ်မှတ်ရင်အခုပြောခဲ့တဲ့အတိုင်းသဘာဝလက္ခဏာပါမညလက္ခဏာတွေကိုသိတဲ့သမာဓိဋ္ဌိအတိမမြင်မှဝိပဿနာဉာဏ်နဲ့ဖြည့်အောင်မြတ်မကဝေဒနာကိုဉာဏ်ဉာဏ်လေးကျော်လွန်နိုင်ပါတယ်။အဲ့ဒီနောက်တရားရင့်လာတဲ့အခါကျတော့နာရာလေးပေါ်လာလိုက်၊ကျူလိုက်၊သုခနဲ့ပြောက်လိုက်။ကျင်နာလေးပေါ်လာလိုက်၊ကျူလိုက်၊သုခနဲ့ပြောက်လိုက်။အဲ့ဒါလိုတွေ့ရတတ်တယ်။ချုပ်ခနဲ့၊ချုပ်ခနဲ့ပေါ်၊ကျူပြောက်၊ပေါ်ကျူပြောက်နဲ့ခဏကလေးတောင်မှဒီမနေပဲချက်ချင်းချက်ချင်းပြောက်ပြောက်သွားတာပဲတွေ့နေရတတ်တယ်။တဇက်မြိတ်ကရေသက်ကလေးတွေကြက်လိုက်တိုင်းကြက်လိုက်တိုင်းရေဘွက်ကလေးတွေဖြစ်ဖြစ်ပြီးချက်ချင်းချက်ချင်းပြောက်သွားတာကိုကြည့်နေရတယ်လို့ပါပဲဝေဒနာပုပ်ဘူးလူပမာဝေဒနာဆက်ရေဘွက်ပမာဆိုတဲ့ရှင်တော်မြတ်ဘုရားရဲ့တရားတော်အလုံးမှန်တာကိုအဲ့ဒီအခါမှာမိမိရဲ့ကိုယ်ဝိဘာဝနာဉာဏ်နဲ့တွေ့ရတော့အတိုင်းမသိဝမ်းသာရတယ်ဝမ်းသာတော့လဲဝမ်းသာတယ်ဝမ်းသာတယ်လို့မလွတ်တမ်းရှုလိုက်ရပါမယ်အဲ့ဒါလို့သိလာတဲ့အခါမှာဝေဒနာကိုရှုရတဲ့တန်ဖိုးဘလောက်ကြီးမားတယ်ဘလောက်အဖို့တန်တယ်ဆိုတာသဘောပေါက်ရသလိုဝေဒနာကိုမဆုံးမနဲ့အာမန်တည်းပြီးရှုလို့ရဘလောက်အရေးကြီးတယ်ဆိုတာလည်းသိမြင်လာပါတယ်ဒါထောက်ချင်းအဖြစ်ဝေဒနာကိုရှုတာဟာမခံစားတဲ့သဘောအခံခက်တဲ့သဘောဒုက္ခဝေဒနာပြောင်းငိမ့်သွားဖို့ရှုရတာမဟုတ်ဘူးဝေဒနာရဲ့အရှိတဘာဝကိုအမှန်တိုင်းရှိဖို့ရှုရတာဆိုတာအလွန်ထင်ကြပါတယ်ဒါကမြတ်စွာဘုရားကဣတိဝေဒနာဣတိဝေဒနာယသမှုရောဣတိဝေဒနာယအထင်မောလို့မဟာတတိပဋ္ဌာနတို့ဒေသနာတော်မှာဟောတော်မူခြင်းဖြစ်ပါတယ်အတိတ်ကဤသည်ကခံစားမှုဤသည်ကခံစားမှုဤဖြစ်ပေါ်ခြင်းသဘောဤသည်ကခံစားမှုဤချုပ်ပြခြင်းသဘောဘေဒီဟုသိ၏လို့မြတ်စွာဘုရားမိန့်တော်မူပါတယ်